မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yang Hailey ဟာဒီကနေ့မှာအရက်ဖက်လူ့အဖွဲ့အစည်းတွေတည်င်းမီဒီယာကောင်စီနဲ့ရှေ့နေရုံနဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။အရက်ဖက်လူ့အဖွဲ့အစည်းတွေနဲ့တွေ့ဆုံစဉ်အတွင်းရခိုင်ပြည်နယ်အရေးငြိမ်းချမ်းရေးကိစ္စအပါအဝင်နိုင်ငံရေးအကျဉ်းသားများကိစ္စအကျဉ်းထောင်တွေအရေးဆွေးနွေးခဲ့ကြတယ်လို့လူ့အခွင့်အရေးလှုပ်ရှားသူတဦးကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံကို၅ချိန်မြောက်လာရောက်လည်လာတဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss Yan Hailey ဟာသူ့ရဲ့သုံးရက်တာရခိုင်ခီးစဉ်နောက်ပိုင်းဒီကနေ့မှာရက်ဖက်လူ့အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါအပြင်ရှင်းနေတချို့နဲ့ရောသတင်းမီဒီယာကောင်စီနဲ့ပါတွေ့ဆုံခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးကွယ်ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။သုံးနာရီကျော်ကြာရက်ဖက်လူ့အဖွဲ့အစည်းတွေနဲ့တွေ့ဆုံစဉ်အတွင်းဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့လူ့ခွင့်ရေးတွက်ကြလှုပ်ရှားသူတူလည်းဖြစ် Equality မြန်မာရဲ့ Director လည်းဖြစ်တဲ့ဦးအောင်မျိုးမင်းကအခုလိုပြောပါတယ်။
အဓိကတော့ကျွန်တော်တို့နဲ့ဒီ၃နာရီကျော်တွေ့တဲ့ထဲမှာအကြောင်းအရာ၆ခုအဓိကထားဆွေးနွေးသွားတယ်။အဲ့ဒါတွေကတော့ဒီကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့တရားဥပဒေဆိုင်ရာတရားစီရင်မှုဆိုင်ရာပြည်ဝင်ပြောင်းလဲမှုအကြောင်းကြီးနိုင်ငံရေးကျင်းသားနဲ့လူ့ခွင့်ကာကွယ်စောင့်ရှောက်သူအကြောင်းကြီးနောက်အမျိုးသမီးနဲ့ကလေးပါဝင်လူနည်းစုရဲ့အကြောင်းပြီးရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြည်ခိုင်ပြည်နယ်ကိစ္စနောက်တစ်ခုကတော့ကျွန်တော်တို့နိုင်ငံတကာလူ့ခွင့်ရေးစံချိန်ညီနဲ့ပတ်သက်ပြီးပူပေါင်းဆောင်ရွက်မှုဆိုတော့6ခုအတိအကျထားဆွေးနွေးပါတယ်။လက်ရှိအခြေအနေမှာဘာတွေဖြစ်နေလဲ၊ဘယ်လိုမျိုးတိုးတက်မှုရှိလဲ၊ဘယ်နေရာတွေမှာတော့နောက်ထပ်ထပ်ပြီးတော့စိန်ခေါ်မှုအခက်အခဲရှိလဲဆိုတာပုံမှန်လေးလေးပြောပြပါရခင်ဗျာ
။ဒါအပြင် Miss Yan Hailey မကြသေးမီကတွားရောက်ခဲ့တဲ့ရခိုင်ပြည်ခီးစဉ်အတွင်းမှာတချို့သောနေရာတွေကိုတွားခွင့်မရဘူးဆိုတာကိုပြောဆိုခဲ့တဲ့အကြောင်းဦးအောင်မျိုးမင်းကပြောပါတယ
်။ရခိုင်ပြည်နယ်မှာလည်းတချို့သောနေရာတွေတွားလို့မရဘူးလို့ပြောပါတယ်။ဒါကတော့သူရဲ့လက်ရှိခီးစဉ်မှာသွားလို့ရသည့်တိုင်အောင်မိနာဆိုဒီရောက်တော့မှအချိန်လေးလုံခြုံပြီးကြောက်သွားလို့မရဘူးဆိုတာတွေ့ရတယ်။ဒီလိုရှိရင်ခိုင်ပြည်နယ်ရေးကတကယ်ကိုအရေးကြီးတဲ့ကိစ္စဖြစ်တယ်လို့ရခိုင်ပြည်နယ်လိုပဲကျွန်တော်ကချင်ပြည်နယ်၊ချမ်းပြည်မြောက်ပိုင်းတွေမှာလည်းလူခွေနဲ့ပတ်သက်ပြီးတော့တခြားเนาะအထူး view ဆိုင်လို့ဆိုအောင်မဲ့အရာဖြစ်တယ်။ရခိုင်ရေးကဲ့သို့တခြားအရေးကြီးသောလူခွေအကြောင်းအရာတွေမြန်မာပြည်မှာရှိတယ်ဆိုတာတော့သူကဒါလေးကိုပြောသွားတာကျွန်တော်တို့သတိပြုမိပါတယ်။
ကုလအထူးကုစလေဟာခီးစဉ်မစခင်ကလေးကကချင်ပြည်နယ်တွင်းကလိုက်စာနဲ့ဖားကန်ဒေတာတွေကိုတွားရောက်လည်လာဖို့စီစဉ်ခဲ့ပေမလို့လုံခြုံရေးအခြေအနေကြောင့်အစိုးရကခွင့်မပြုခဲ့ပါဘူး။ဒါကြောင့်လဲသူခီးစဉ်မှာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုမရှိခဲ့ဘူးလို့လည်းပြောဆိုခဲ့ပါတယ်။ဒါအပြင်မစ်စယန်ဟီလီအနေနဲ့ဒီတစ်ခေါက်ခီးစဉ်အတွင်းအင်းစိန်ထောင်၊ဘူတီတောင်ထောင်၊စစ်တွေထောင်နဲ့ဇင်းကြိုက်အလုပ်စခန်းတွေကိုတွားရောက်လည်လာခဲ့တယ်လို့အရက်ဖက်လူအဖွဲ့အစည်းတွေနဲ့ဒီမနက်တွေ့ဆုံစဉ်အတွင်းမှာလည်းအချင်းထောင်တွင်အခြေအနေနဲ့လူခွင့်ရေးအခြေအနေတွေကိုမေးမြန်းခဲ့တယ်လို့ဦးအောင်မျိုးမင်းကပြောပါတယ်။လူခွင့်ရေးအထူးကိုယ်စားလှယ်ဟာဒီကနေ့နေ့လယ်ပိုင်းမှာရှင်းနေတွေနဲ့တွေ့ဆုံခဲ့တယ်လို့သတင်းမီဒီယာကောင်စီတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံတွင်သတင်းမီဒီယာလွတ်လပ်မှုအခြေအနေလွတ်လပ်စွာသွားရောက်သတင်းယူပိုင်ခွင့်ရေးသားခွင့်ကိစ္စရပ်တွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအထွေထွေမှုဦးတီဟာစောကပြောပါတယ
်။အဓိကဆွေးနွေးတာကတော့ဒီမှာရှိတဲ့ Freedom of Press နဲ့ Freedom of Expression အခြေအနေဘယ်လိုရှိသလဲ။နောက်ဒီလောကမှာရှိတဲ့အခက်အခဲတွေဟိုကြုံနေရပြီးသွားတဲ့ဖြစ်နေတဲ့ကိစ္စတူတည်ရရခိုင်ကိစ္စရောမုံရောကိစ္စရောစောက်စင်မနော်။သူကြားလာတာရှိတယ်။အဲ့ဒါကိုအဲ့ဒါတွေမေးတယ်။အဓိကတော့ Freedom ofexpression vision press here now ဒရင်မာရီဒရင်ရီကွတ်မှာเนาะအဲ့ဒါမျိုးတွေကိုမေးလို့အဲ့ဒါကြီးဆွေးနွေးကြပ
ါဒါအပြင်ရခိုင်ပြည်နယ်တွင်သတင်းသမားတွေလွတ်လပ်စွာတွားရောက်သတင်းယူဖို့ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့သတင်းသမားတချို့အသက်ခံခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့လည်းပြောဆိုခဲ့တယ်လို့ဆိုပါတယ်မစ်စယန်ဟီလီအနေနဲ့မနေ့ပြန်မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့လည်းနေပြည်တော်မှာတွေ့ဆုံမှုရှိတယ်လို့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့ပြည်ထောင်စုအဆင့်မောင်တော်ဒေတာစုံစမ်းစစ်ဆေးကော်မရှင်အဖွဲ့နဲ့လည်းတွေ့ဆုံမှုရှိတာပါမြန်မာနိုင်ငံကိုဆက်ရက်တာလာရောက်လည်လာတဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ဟာကချင်ပြည်နယ်၊ကရင်ပြည်နယ်၊ရခိုင်ပြည်နယ်၊ရန်ကုန်နဲ့နေပြည်တော်တို့ကိုတွားရောက်မှာဖြစ်ပြီးတော့လာမယ့်ဇန်နဝါရီလ20ရက်နေ့ကျရင်တော့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည့်ရက်ကျင်းပသွားမှာဖြစ်ပါရယ်ခင်ဗျာ။